ဒီတွင်ပါအင်္ဂလိပ်ဘာသာဆိုင်ကန္တမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့အီဒင်အသုံးအချို့ကိုတင်ပြပေးမှာမို့ပထမအဆုံ
း An olive branch
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက A N N တခု O L I V E olive B R A N C H branch olive branch ကသံလွင်ပင်ရဲ့အခက်ဖြစ်ပြီးစကားစုစုရဲ့တရားအဓိပ္ပာယ်ကတော့သံလွင်ပင်ရဲ့အခက်တစ်ခက်ဖြစ်ပါတယ်ဒီသုံးကို OFFER offer ဒါမှမဟုတ် HOLD OUT out hold out ဆိုတဲ့ကံကနေလို့အဓိပ္ပာယ်ရတဲ့ကရိယာ verb နဲ့တွဲသုံးတဲ့အတွက်ကြောင့် offer an olive branch ဒါမှမဟုတ် hold out an olive branch လို့သုံးလို့ရှိပါတယ် olive ကတန်လွင်ပင်ဖြစ်ပြီးဒီတန်လွင်ပင်ရဲ့အခက်ကိုရှေးဂရိခေတ်တုန်းကတန်လွင်ကဲ့နဲ့လုပ်တဲ့ပန်းကုန်းတွေကိုကောင်းပေါ်မှာသရဖူဖြစ်သရိုသမီးတွေကဆောင်းနေရှိသလိုအိုလံပစ်အစားအပြိုင်ပွဲအနိုင်ရရှိသူတွေအတွက်လည်းစုချီးမြှင့်တဲ့အခါမှာ olive branch နဲ့လှုပ်ထားတဲ့သရဖူကိုချီးမြှင့်လို့ရှိတာဖြစ်ပါတယ်။နောက်ပိုင်းမှာတော့ရောမ Empire ခေတ်မှာငြိမ်းချမ်းရေးကမ်းလှမ်းတဲ့တင်ကြီးထဖြစ်တုံးလာခဲ့တာဖြစ်ပါတယ်။ဂျိုးဘျူတကောင်ကတန်ဝင်ခက်ကိုခြိထားတဲ့တင်ကြီးတကတော့ရှေးဦးခရိယာအမှုပညာကဆင်းသက်လာပြီးဆက်ရှိရာစုဗြိတိန်နဲ့အမေရိကန်တို့မှာတော့ဒါဟာငင်းချိုင်းရေးသင်္ကေတဖြစ်အသုံးပြုလာတာဖြစ်ပါတယ်။ဒါကြောင့် an olive branch ရဲ့ idiom အဓိပ္ပာယ်ကတော့ငင်းချိုင်းရေးကမ်းလှမ်းတာကိုဆိုလိုတာဖြစ်ပါတယ်။နေ့စဉ်ဘဝမှာတော့တဦးနဲ့တဦးချစ်ချင်ရင်းနှီးမှုသဘောတူညီမှုပြန်လည်ချီးအေးမှုကိုပြသရမှာရည်ညွှန်းတာဖြစ်ပါတယ်။ဒီအုံကိုတမတ် Donald Trump ကသူ့ရဲ့အာရှခီးစဉ်တွင်တောင်ကိုရီးယားကိုရောက်ရှိစဉ်သတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားနဲ့သူစပွဲမှာထိုင်ဆွေးနွေးပြီးသဘောတူညီရဖို့လှုပ်တာဟာမြောက်ကိုရီးယားလူထုအတွက်သမဂ္ဂဒီကမ္ဘာလုံးတွေလည်းအကျိုးရှိရဲ့လို့ပြောခဲ့သလိုမြောက်ကိုရီးယားဘက်ကနျူကလ িয়ার တက်ခတ်မှုစတင်လာရင်လည်းကမ္ဘာကြီးကသိခါမှာမဟုတ်ဘူးလို့ပြောခဲ့တဲ့အတွက်ကြောင့် Newsday သတင်းစာကြီးက Trump has an olive branch and a warning for North Korea လို့ Trump ကမြောက်ကိုရီးယားနဲ့ပတ်သက်လို့ငြင်းကြေးကန့်ကန့်ခဲ့သလိုသတိလဲပေးခဲ့တယ်ဆိုပြီးတော့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ After their argument John was the first to hold out an olive branch
စကားများပြီးမှတော့ပထမဦးဆုံးပြည်ဟာပြည်ချောင်းကမ်းလှမ်းတဲ့သူကတော့ John ပဲဖြစ်ပါတယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
After their argument, John was the first to hold out an olive branch. Sweet talk.
ဖြစ်ပါတယ်။ဆာလုံးပေါင်းက SWEET sweet ကချိုတာ TALK talk ကစကားပြောတာဖြစ်ပြီးစကားစုရဲ့တရိုက်ဒီပေကတော့ချိုတဲ့စကားကိုပြောတာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့တစ်ဖက်သားကိုမြှောက်ပြင်ပြီးချော်ပြီးလက်ခံလာအောင်ဖြောင်းဖြာပြောဆိုတာမျိုးဖြစ်ပါတယ်။ကျမတို့မြန်မာဘန်စကားရတော့တစ်ဖက်သားကြလာအောင်နဝင်ချိုးတဲ့စကားတွေကိုပြောတာဖြစ်ပါတယ်။ဒီအုံကိုသမ္မတထရမ်ကသူမကြမီကတွားရောက်ခဲ့တဲ့ငါးနိုင်ငံအာရှခီးစဉ်တွင်းမှာတရုတ်နိုင်ငံကိုရောက်ရှိစဉ်တရုတ်တနိုင်ငံနဲ့သတ်မှတ်တဲ့ policy ကိုလိုက်နာဖို့အတိပေးခဲ့တယ်လို့နှစ်နိုင်ငံကုန်သွယ်ရေးမညီမျှမှုအကြောင်းရောတောင်တရုတ်ပင်နဲ့အရင်းနဲ့ပတ်သက်လို့ရောဆွဆွဲပြောဆိုမှုတွေကိုလေးသာခပ်ပြော့ပြော့နေပြုလုပ်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့နှစ်နိုင်ငံကြားပဋိပက္ခတွေကတော့ရှိနေသေးဖြစ်ပါတယ်။ဒါကြောင့် USA Today သတင်းစာကြီးက After Trump's sweet talk with China, conflict remains လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary sweet talked her brother into letting her borrow his car.
မေရီကမြှောက်ပြင်ပြီးမကြကြအောင်ပြောတဲ့အတွေ့သူ့ကိုလေသူ့ကားကိုပင်ဟားလိုက်တယ်လို့ဒီပေရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mary sweet talked her brother into letting her borrow his car
ခုနောက်ဆုံးတင်ပြပေးမှာကတော့
bargaining chip
ဖြစ်ပါတယ်ဆာလုံးပေါင်းက bargaining bargaining ကBargain ဆိုတဲ့ဝဟယကဆင်းသက်လာပြီးဈေးစစ်တာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပေးယူလုပ်တာဖြစ်ပြီး CHIP chip ကတော့ကော်ပြားလေးကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်စကူခူနဲ့ဓာတ်ရိုက်ဒီပေကတော့ဈေးစီရမှာသုံးတဲ့ကော်ပြားလေးဖြစ်ပါတယ်။ chip ဆိုတဲ့ကော်ပြားလေးကိုကက်ဆီနိုလောင်းကစားတိုင်းတွင်မှာငွေသားအစအသုံးပြုတာတွေတွေ့ဘူးကြမှာပါဒါကြောင့်စကူထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့ဈေးဆီယာမှာအသုံးပြုတဲ့ကော်ပြားလေးဖြစ်ပါတယ် ATM ဆိုတဲ့တော့ဘိုက်ဒီဘက်ကတော့လူတွေဈေးဆီယာမှာနှိမ့်နိုင်ရမှာအသေးအယူလောက်ကြရမှာကိုလိုချင်တာကိုရနိုင်ဖို့အတွက်ကိုယ့်ဘက်ကလိုက်လျောဖို့အဆင်သင့်ရှိတဲ့အရာကိုဆိုတာဖြစ်ပါတယ်ဒီတော့ကိုသမ္မတထရမ့်ကအာရှကိုတွားရောက်တဲ့ခီးစဉ်တွေမှာတရုတ်နိုင်ငံကိုတွားရောက်မှုနဲ့ပတ်သက်လို့အဆောင်ကြီးဆုံးနိုင်ငံကတော့ထိုင်ဝမ်နိုင်ငံပဲဖြစ်ပါတယ်အကြောင်းကတော့တရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်နေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အတွက်ကြောင့်လေအရေးယူတန်ခတ်မှုများပြုလုပ်ရမှာတရုတ်ကိုနားချနိုင်ဖို့ကအရေးကြီးတဲ့အတွက်ကြောင့်သူပီကျင်းကိုရောက်ရှိစဉ်မြောက်ကိုရီးယားရေးနဲ့ပတ်သက်လို့တရုတ်ကိုနားချဆွဲဆောင်နိုင်ဖို့အတွက်ထိုင်ဝမ်အပေါ်ထားရှိတဲ့အမေရိကန်ရဲ့ policy ကိုအလျှော့အတင်းပေးနိုင်ဖို့သူဈေးဆီရမှအသုံးပြုလိမ့်မယ်လို့ထိုင်ဝမ်ကစိုးရိမ်နေတာဖြစ်ပါတယ်။ဒါကြောင့်လေသတင်းမီဒီယာတွေကထရမ့်ဟာထိုင်ဝမ်ကို bargaining chip ဖြစ်အသုံးပြုလာမှာကိုမြင်ရတဲ့အတွက်ကြောင့် Washington Post သတင်းစာကြီးကWith Trump in China, Taiwan worries about becoming a bargaining chip လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Gould ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The pilots used the threat of a strike as a bargaining chip for negotiations with the airline company.
ဒီမှုတွေကခီးတဲ့ဒီလေကြောင်း company နဲ့ဆက်ဆံညှိနှိုင်းမှုတွေမှာတပိတ်မှောက်မယ်ဆိုတဲ့ချင်းချောက်မှုနဲ့အကြကန်ခဲ့ကြတယ်လို့ဒေဗီရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The pilots used the threat of a strike as a bargaining chip for negotiations with the airline company
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
an olive branch sweet talk a bargaining chip
တို့ဖြစ်ပါလေနောက်တရင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင်